ရန်ကုန်မြို့မှာဈေးသက်သာပြီးအများစုလက်လန်းမိနိုင်တဲ့အင်အားဈေးကွက်ကြီးထွားလာနေတာနဲ့အတူဝယ်ယူလိုသူတွေအတွက်လည်းရွေးချယ်စရာတွေပိုများလာပါတယ်အသင့်တက်နေနိုင်တဲ့အခန်းတွေရှိသလိုဂျိုပွိုင်းလို့ခေါ်တဲ့ဆောက်လက်ဆတိုက်ခန်းတွေလည်းရှိနေတာမို့ဘယ်လိုရွေးချယ်ဝယ်ယူကြမလဲသတိထားရမယ့်အချက်တွေကဘာတွေလဲဆိုတာကိုမြန်မာ Developer Association ရဲ့တွင်မှုဦးဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းမှစီးပွားရေးကဏ္ဍမှာမတ်သိငီတိုက်ကတင်ဆက်ထားပါတယ
်။ရန်ကုန်မှာရှင်ဒိမီယာဘဝင်းကတော့ဟိုနေရာတော်တော်များရှိပါတယ်ခင်ဗျာ။ရန်ကုန်မြို့ရဲ့အဝင်းကျင်မြို့နယ်ကြီးပေါ့နော်။အဲကျွန်တော်တို့ဟိုဆိုင်လိုနေရာမျိုးတွေမှာလည်းရှိတယ်။အဲကျွန်တော်တောင်ဟုတ်ကလားမြောက်ဟုတ်ကလားအဲ့လိုမျိုးနေရာမျိုးတွေမှာလည်းရှိတယ်။ကျွန်တော်တို့ဒီနေ့ညမှာဒီမှာလည်းရှိသဖြင့်အဲ့လိုပေါ့ရန်ကုန်မြို့ရဲ့တိတ်မဝဲတဲ့နေရာတွေမှာလည်းသမိုင်းအင်းစင်အဲ့လိုနေရာတွေမှာလည်းရှိတယ်။ဒါမင်္ဂလာတော့နော်အဲ့လိုပဲဘင်းအောင်ပဲဘင်းအောင်ပဲအဲ့လိုနေရာဒေသတွေမှာရန်ကုန်မြို့ရဲ့အဖြစ်ပေါ့ offset ကို offset ပေါ့နော်အဲ့လိုပတ်ဝန်းကျင်မြို့တွေမှာအဲ့လိုမျိုး affordable house ဆိုတဲ့ developer တွေကဟိုဆောက်လာကြတာရှိပါတယ်။အဲ့ဒါတွေကိုလည်းပဲတစ်ခါဟိုဘိုင်းရဲ့ချင်းမှုတွေနဲ့တွဲပြီးတော့မှရောင်းပေးနေရလည်းတွေ့ရပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီအိမ်ဝယ်မဲ့သူတွေကြတော့ကျမတို့တခြားနိုင်ငံတွေမှာဆိုရင်ကြောင်းကြည့်တယ်နောက်သူတို့နေရမဲ့ဝင်းကျင်ကြည့်တယ်ပေါ့နော်မြန်မာပြည်မှာရောက်တော့ရောဒီရန်ကုန်လိုဈေးကွက်မျိုးမှာရောအိမ်ဝယ်မဲ့သူတွေအနေနဲ့ဘာတွေသတိထားဖို့လိုပါသလဲဒီသူတို့ရဲ့ပတ်ဝန်းကျင်တို့နောက်ခါကြောင်းတို့အနေထားပေါ့နော်လုံခြုံရေးအစား
အခုမြန်မာပြည်ရန်ကုန်အနေနဲ့မြန်မာပြည်အနေနဲ့ဆိုရင်လည်းပဲအိမ်ဝယ်မဲ့သူတွေကကျွန်တော်တို့အဓိကအားဖြင့်တော့ကျွန်တော်တို့ကြည့်ပါလေ location ကိုကြည့်ရပါတယ်ဒီမှာအင်းညာကိုနေထိုင်ဖို့အတွက်ကိုလိုအပ်တဲ့သူတွေကလည်းကိုဘယ်လိုတရားရက်ကွက်မျိုးကနေဒီနေရင်လဲဆိုတာမျိုးကြည့်ကြတယ်အဲဒါမျိုးတွေကြည့်တယ်အချို့ကလည်းဟိုတောင်းကလာအဲတောင်းကလာတင်ငန်းကျော်အဲမြောက်ကလာနေရင်လည်းလူမျိုးရေးချတဲ့လူတွေရှိတယ်တချို့ကလည်းနှိုင်းအဲမယန်းကုန်းနေစင်အဲလိုမျိုးပြည့်မျိုးတွေကိုပထမစားကြည့်တယ်ကြည့်ရင်အဲမျိုးတွေမှာပါကျွန်တော်တို့ဒီလမ်းမတမ်းပဲကိုတချို့ကလည်းကြိုက်တာရှိတယ်တချို့ကလည်းအသွင်လမ်းမှာအေးရက်နေကြတာရှိတယ်အဲလိုကြည့်ကြပါတယ်ကျွန်တော် survey တွေကောက်ကြည့်တဲ့အခါမှာအဲ့ဒီဟိုလိုအပ်တဲ့သူတွေကသူတို့ကြည့်တယ်ပထမဦးစားပေးအဖြစ်နဲ့ကတော့ရက်ကွက်မျိုးနယ်တွေကိုကြည့်ကြပါတယ်ဒုတိယဦးစားပေးအဖြစ်နဲ့ကတော့လမ်းမကျဲဒါမှမဟုတ်လည်းအတွင်းလမ်းဆိုတာကိုကြည့်ကြပါတယ်တတိယဦးစားပေးအနေနဲ့ကတော့ကျွန်တော်တို့ဒီဟိုဘောကားရက်တဲ့နေရာတွေကားအခုတည်းကဒီဘတ်ကားကိအခုကျွန်တော်ကနေရဆိုတော့ဘတ်ကားနဲ့နီးသလားအဲ့နည်းနည်းဝေးသလားအခုတည်းကားရက်ဖို့ကားချည်နေရလေကားရက်ဖို့အတွက်အဆင်ပြေတဲ့နေရာဖြစ်သလားအဲ့ဒီကအဲ့ဒါတွေတတိယဦးစားပေးကြည့်ကြပါလေ။အဲစုတ္တဦးစားပေးအနေနဲ့ကတော့သူတို့ကကျောင်းပေါ့နော်။ကလေးရဲ့အတန်းကျောင်းနေပါလေနဲ့နီးတာမျိုးဖြစ်သလားပေါ့။အဲ့ဒါမျိုးတွေကြည့်ကြတာရှိပါလေခင်ဗျ
။ဟုတ်ကဲ့ရှင်။အဲ့တော့ဒီခုနဦးဆောင်ရဲဝင်ပြောတဲ့အထက်မှာလည်းပါပါတယ်။ကားရပ်ဖို့နေရာကရန်ကုန်မြို့မှာကဟိုတွေ့ရမြင်ရသလောက်ကားရပ်ဖို့နေရာကခဏခဏပြဿနာတက်တာလည်းတွေ့ရတော့ဒီစောက်လို့ရေလုပ်ငန်းတွေအနေနဲ့ကားရပ်ဖို့နေရာဟိုထည့်သွင်းစဉ်းစားထားတာမျိုးထည့်ဆောက်ထားတာမျိုးဟိုအနေထားပေါ့နော်တိုးတက်လာပါသလားဘာဖြစ်ဆိုရန်ကုန်တိုင်းအစိုးရကနေပြီးတော့ဒီဟာတွေထည့်ရမယ်ဆိုပြီးတော့ဟိုသူတို့အစိုးရစတက်ပြီးတော့မကြခင်မှာပဲလုပ်ခဲ့တာရှိပါတယ
်အခုဆိုလို့ရှိရင် developer တွေကမဖြစ်မနေဘူးနောက်အခုတော့ဘိုက်ဆောက်တဲ့ဟာတွေအစားဦးတွေမှလည်းများပါကျွန်တော်တို့ကပ်ပတ်တွေနေနောက်မီယာနဲ့အဲ flow area အချိုးတွေကိုသတ်မှတ်ထားတဲ့ဒီ regulation ပေါ့နော်အတိုင်းကိုကျွန်တော်တို့ထည့်သွင်းဆောက်ရပါတယ်ဟုတ်လားတဲ့တကြောင်မလို့ကပ်ပတ်ပြင်းနေတဲ့ပါလာတယ်ပေါ့နော်မဖြစ်မနေပါလာတယ်သူတက်မှတ်ထားတဲ့အရေးအတွက်ရှင်းလုံးအရှင်းလုံးຢာတိုင်းလုံးတွေအတိုင်းပြရပါတယ်နောက်အဲ့ဒီအပြင်ကအဲ့ဒီ flow area နဲ့ new area အချို့တွေလည်းကျွန်တော်တို့ထည့်ဆောက်ရပါတယ်ဆောက်ရတဲ့တကြောင်မလို့အခုနောက်ပိုင်းဆောက်တဲ့အဆောက်အဦတွေဆိုလို့ရှိရင်တော့ဒီအင်အားဝယ်ယူသူတွေအတွက်ကပိုအရှင်ပြေလာတာတွေ့ရတယ်ခင်ဗျာအခုလည်းဆိုတော့သူတို့ကကပ်ပတ်ပြင်းကျွန်တော်တို့ဒီဘက်က developer တွေဘက်ကလည်းကပ်ပတ်ပြင်းပါတယ်ဘယ်နှစ်ကြီးပါတယ်ပေါ့နော်အဲ့ကျန်တခန်းဝင်ကားနှစ်စီးစာရမယ်ဆိုတာမျိုးသိကြနိုင်တယ်လို့အဲ့ကျန်တခန်းဝင်ကားတစ်စီးစာတော့ပတ်ပြင်းရမယ်ဆက်သဖြင့်ဒီတိကျကျပတ်ပြင်းမျိုးကျွန်တော်တို့ကပေးပြီးကြီးညာနိုင်တာတွေလည်းရှိလာပါတယ်အဲ့အင်တန်မိုးပေါ်မူတည်ပြီးတော့ပေါ့နော်ဟိုကပ်ပတ်ပြင်းလို့တခြား facility လည်းပေးနိုင်တဲ့အနေအထားတွေတော့ရှိလာတာတွေ့ရပါတယ်အင်တန်မိုးတည်းနည်းနည်းတဲ့အဲ့နေရာ affordable house ကြတော့ဒီလိုပေါ့နော် public parking တွေ public လို့အချင်းချင်းလို့ရတာတွေတော့ရှိပါတယ်။အဲ့အင်တာမိုးနည်းနည်း class နည်းနည်းမြင်လာပြီဆိုလို့ရှိရင် car parking တွေတခြား facility တွေလည်းပဲအဲ့ပတ်ဝန်းကျင်လာတာတွေလည်းရှိလာပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။နောက်တစ်ခုကဥဆောင်ရဲ့ဝင်ကျမတို့ဒီဘက်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတိုက်ခန်းတွေပေါ့နော် apartment လို့ဒီလိုအိမ်ခန်းတွေတိုက်ခန်းတွေမှာသူတို့ကဒီဟာကိုအမြဲတမ်းထိမ့်သိမ်းဆောက်ရှောက်ဖို့အတွက် management ဆိုပြီးတော့စုပေါင်းကြခံရတဲ့ management ရှိပါတယ်စီမံပေးတာပေါ့နော်အိမ်ကိုပြုတ်ပြီးထိမ့်သိမ်းထိမ့်ချုပ်ပြီးမ မြန်မာပြည်မှာဒါမျိုးစနစ်မျိုးဖြစ်လာဖို့ရောအခြေအနေရှိပါသလား။ဘာလို့ဆိုအခုတိုက်ခန်းဝယ်တယ်ဆိုတာကဒါတယောက်ချင်းစီပိုင်သွားပြီးတော့ဒီတိုက်ကြီးတစ်ခုလုံးရဲ့ပြင်ဆင်မွမ်းမံဖို့ရည်ရှိထိမ့်သိမ့်ဖို့ဆိုတဲ့အပိုင်းမှာရောဟိုဥစော်ရဲဝင်တို့ဘယ်လိုများမြင်ပါလဲ
။ဟုတ်ကဲ့အခုလို့ရှိရင်ကျွန်တော်ဒီမှာအဲ့ဒီကိစ္စကတော့တော်တော်လေးကို developer တွေအတွက်ကတော့ဟိုဆက်လက်တာဝန်ယူထားကြတာတော့အခုချိန်ကြီးတော့ဒီ asset management ပေါ့နော်ဒီဟိုရဲ့ management တွေ maintenance တွေဒီ block ကြီးရဲ့ဒီအစောကြီးရဲ့ management တွေ maintenance တွေ asset management တွေတော့ကျွန်တော်တို့အခုဟိုဆော့လို့ developer တွေရပဲဟိုကိုစောက်ခဲ့တာတွေလည်းဖြစ်နေတယ်အားလုံးကစီပေါင်းပိုင်တော့ပိုင်သွားတယ်ဆိုပေမဲ့ဒီမှာဟိုကိုကပဲဆက်ပြီးတာဝန်ယူပေးထားပြီးတော့မှာတခါတည်းနဲ့တက်ခံနေပါဆက်ပြီးအကုန်ရခံပြီးလုပ်ပေးထားတဲ့ဟာတွေလည်းရှိနေပါတယ်အဲ့လိုလည်းဖြစ်နေသေးတယ်အားကျွန်တော်တို့ကလည်းဆွဲဒီစူပေါ်ပိုင်းတဲ့ဒီကိုဆွဲလိုက်တဲ့အခါမှာလည်းအချင်းတပြေရာတွေလည်းအများကြီးဖြစ်လာတယ်ဖြစ်လာတော့ခါကျွန်တော်တို့ကပဲတခါ developer တွေကပဲပြန်ပြီးတော့အဲ့ဒီဟိုတာတာရီရလားပပနဲ့အပေါ်မှာ maintenance တွေလုပ်နိုင်ဖို့ဆိုပြီးတော့ပြန်လဲဆက်ထုတ်ပြီးတော့ရတာတွေလည်းဖြစ်နေသေးတယ်ဖြစ်နေပြီးတော့ကျွန်တော်တို့အခုတော့အစိုးရဌာနတွေနဲ့လည်းပူးပေါင်းပြီးတော့ကျွန်တော်အတင်းရနေပြီးတော့အစိုးရဌာနကလည်းဒါကိုအစောက်လေးတွေအစ်စ် management ဥပဒေတွေပါတွေထွက်လာဖို့အစ်စ် management regulation တွေထွက်လာဖို့ကြိုးစားနေပါတယ်ဒီကနေ့ပါအခုပထမဆုံးခင်းနေတော့ condominium ဥပဒေထွက်လာတော့ဒီ condominium ဥပဒေထွက်လာပြီးကျွန်တော် apartment law တွေပါတွေထွက်လာဖို့လည်းကြိုးစားနေကြတာရှိပါတယ်ဒီဥပဒေတွေထွက်လာပြီးတဲ့အခါကျမှကျွန်တော်တို့ဒီ SD ရဲ့အစ်စ် management law ထွက်လာဖို့အပြိုင်ပေါ့နော်ထွက်လာဖို့အနေအားလေးလည်းတစ်ခါကတော့ regulation ထွက်လာဖို့လုပ်နေကြတာရှိပါတယ်အခုအချိန်ဒီမှာတော့ဟို regulation တွေ law တွေကအဲ့ဒီမှာဒီတစ်ဆက်မရှိသေးတဲ့အတွက်ကျွန်တော် developer တွေကတာဝန်ယူတာလည်းရှိတယ်လို့စူပေါင်းတာဝန်ယူတာလည်းရှိတယ်။ဒါဆိုလည်းအဲ့ဒါတွေကဟိုမတေးမချမရေမရသေးတဲ့အားနည်းချက်တွေလည်းအများကြီးရှိတယ်။ကျွန်တော် developer တွေကဆက်ထုတ်ပြီးတော့မှဆက်တာဝန်ယူခိုင်းရင်အချင်းချင်းတွေအားလုံးကိုပေါင်းဆက်ပြီးတော့မှရိုင်းကွဲခဲ့လို့ရှိရင်ဟိုထည့်တဲ့လူကထည့်မထည့်တဲ့လူကမထည့်ဒီတာဝန်ပိုင်းတွေနဲ့ခစားဖွဲ့ပိုင်းတွေကရှုပ်ဆွေးပြီးတော့မှတချို့ SD တွေရဲ့အချင်းချင်းဆိုလို့ရှိရင်အဲ့လိုဘယ်လို maintenance တွေမရှိသေးနဲ့ဟိုကြာသွားပြီးတော့မှဟိုတံပိုးကြီးကျသွားတာခံရမှုကြီးကျသွားတာဒီအများကြီးသိရပါတယ်